မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ချင်းပြည်နယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ဖမ်းဆီးထိန်းသိမ်းခံရတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။ဥဝေတင်လွတ်မြောက်ဖို့အတွက်မိသားစုဝင်တွေကဝါလနာကန်အဖွဲ့ UWS အထံအကူအညီတောင်းထားပါတယ်။ EA အဖွဲ့ကဖမ်းဆီးထားတဲ့အထက်ကဘူတိတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲသိန်းဟာထိန်းသိမ်းခံထားရစဉ်မှာတည်ဆုံခဲ့တာကြောင့်ဥဝေတင်နဲ့ပတ်သက်ပြီးမိသားစုဝင်တွေကဆွေးနွေးနေကြပြီးအ мян ဆုံးပြန်လွတ်ပေးဖို့လိုလားနေကြပါတာပါ။ဥဝေတင်ရဲ့ဇနီးဖြစ်သူဒေါခင်အေးစင်က UWS ဟာ EA နဲ့မဟာမိတ်အဖွဲ့တွေဖြစ်လို့အခုလိုအကူအညီတောင်းတာလို့ပြောပါတယ်
။ဒါတိမတော့အဓိကတော့သူပြန်နေလွတ်ပေးဖို့အကြောင်းတွေပါပဲ။သူတို့နဲ့ဒီဟိုက EA နဲ့ဝါကြတော့ဟိုကမဟာမိတ်အဖွဲ့တွေရဲ့သိရှင်ဟိုအများကြီးဒီ ADA ဟိုစေဦးစီးချုပ်တကြတော့ဒီဟိုကနဲ့ဟိုသူတို့တအားမဟာမိတ်ဖြစ်တယ်လေသိရှင်သူတို့ကဟိုပေါ်တော့ဟိုကိုသူတို့ကသူပြောမလဲစံထားတယ်ပေါ့နော်အတော့ဟိုအစင်ဒီမဲ့ဟိုအဲ့လိုအဲ့လိုပဲကုညီတောင်းကြည့်တာပါဟုတ်ပြန်လုံးလုံးတော့ဟုတ်တယ
်ဥပိတ်တင်ဟာဤကတဲ့အော်တိုဘာလ3ရက်နေ့ကပလောက်ဝမြို့နယ်ကနေနေပြီးတော့အပြန်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အဆက်မှာရခိုင်တပ်တော် AA ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူနဲ့အတူအိန္ဒိယနိုင်ငံသားတွေလည်းဖမ်းဆီးခံခဲ့ရပြီးမဲ့သူတို့ကတော့ရပ်ပိုင်းအတွင်းပြန်လည်လွတ်မြောက်ခဲ့တာပါဝါတက်ဖွဲ့လာရှုဆက်ဆံရေးတာဝန်ခံဦးညီရန်ကဥပဒေမိသားစုရဲ့အကူအညီတောင်းတဲ့စာရရှိကြောင်းနဲ့ဌာနချုပ်ကိုအကြောင်းကြားထားတယ်လို့ပြောပါလေ
မာရတနာဝင်ကျင်လောက်ရှိပါပြီနော်သူတို့မိသားစုနဲ့ပြီးမှကျွန်တော်တို့ကဦးဆောင်တဲ့ FNCC ကိုလိမ့်မှုတဲ့စာတောင်းတော့လက်ခံရရှိထားပါတယ်နော်ကျွန်တော်လည်းဒီဌာနချုပ်တော့ဒီဆက်ပြီးမှသတင်းပို့ထားပါပြီနော်လောလောဆယ်အခုချိန်ထိတော့ဌာနချုပ်ကဘာမှတော့အကြောင်းပြန်ကြားတာတော့မကြားရသေးဘူးနော
်ပြီးခဲ့တဲ့ August လကနန်းခမ်းမြို့မှာနေထိုင်တဲ့ရှန်တိုင်းရင်သူနတ်မူဝမ်ဟာ TNL အဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းခံရပြီးနောက်ပြန်လည်လွတ်မြောက်ရေးအတွက် UWSA ဥဆောင်တဲ့ FBNCC အဖွဲ့ရဲ့ဂျာဝင်ညှိနှိုင်းဖြေရှင်းပေးတာကြောင့်ပြန်လည်လွတ်မြောက်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။ FBNCC အဖွဲ့ကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကဥဆောင်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA ရခိုင်တပ်မတော် AA တအားလွတ်မြောက်ရေးတပ်မတော် TNLA ကိုကန်တပ်မတော် NNDAA နဲ့မိုင်းလာတပ်မတော် NDAA တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်တပ်တော် AA ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကိုဆက်သွယ်မေးမြန်းရမှာတော့
အဲ့ဒီစာကိစ္စတော့ကျွန်တော်လည်းဘာမှတော့မသိသေးဘူးဗျเนาะကျွန်တော်တို့စီကိုလည်းဘာမှဩဇာအဲ့လိုမျိုးဟိုအကြောင်းကြားတာတွေပါတယ်တော့မရှိဘူ
းဥပဒေလွတ်မြောက်ရေးနဲ့ပတ်သက်ပြီးမိသားစုဝင်တွေရဲ့ခုလိုကြိုးပမ်းမှုကိုထောက်ခံတယ်လို့ချင်းလူခွင့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူစလိုင်းဒီရကပြောပါတယ
်ကျွန်တော်ကျိုးဆိုတာဘာလို့အားလဲပေးတာပေါ့နော်ကဲဆန်သူရဲ့ဘလို့ပြောလဲသူရဲ့ခန်းစားချက်ကိုလည်းကျွန်တော်ကိုချင်းစာမိတာပေါ့နော်သူဘလို့စီခန်းစားရမလဲဆိုတာပေါ့နော်ပြီးတော့ဖြစ်နေလို့ရှိရင်အဲ့ဒီအတွက်ကိုအဲကျွန်တော်အဆုတောင်းပေးတာပေါ့ဖြစ်နေလို့သူရဲ့တောင်းဆိုချက်အောင်မြင်ပါစေပေါ့နော်ကျွန်တော်အားလဲပေးတယ်သူကိုလည်းကိုချင်းစာမိတာပေါ့နော
်ချင်းရက်ဖက်ဖွဲ့တွေနိုင်ငံတကာရောက်ချင်းရက်ဖွဲ့တွေချင်းဘာသာရေးခေါင်းဆောင်တွေကလည်းဥဝေတင်လွတ်မြောက်ရေးအတွက်ကြီးညာချက်ထုတ်ပြန်တောင်းဆိုတာမိတာရက်ခန္ဓာတွေပြုလုပ်ခဲ့ကြပါတယ်အေဖန်းစီထိမ့်သိမ်းထားတဲ့အထင်းမှာချင်းပြည်နယ်အတွင်းကဥဝေတင်အပြင်ဒီသားကံတွေလည်းကြံနေသေးတယ်လို့သိရပါတယ်ချင်းပြည်နယ်အစိုးရအဖွဲ့စီပင်သာယာရေးဝန်ကြီးဦးစိုးထက်ကဒီကိစ္စကိုဖြေရှင်းပေးနိုင်ဖို့ပြည်နယ်အစိုးရအနေနဲ့ပြည်ထောင်စုအစိုးရကိုအကြောင်းကြားထားတယ်လို့ပြောပါတယ
်ပြည်ထောင်စုကိုကျွန်တော်တင်ပြလာတာလွဲပြီးကျန်တာတော့ဒီနေ့ဆိုအနေနဲ့လို့ဘလို့ကုန်သွားပြီ။ဒီမှာဘလို့မှညှိနှိုင်းလို့မရဘူး။ဒါ insurgent area ဖြစ်တဲ့အတွက်ပြောရအုပ်ချုပ်မှုစနစ်ကအကုန်ဟိုပြက်ကျွင်းနေတာလေ။ဟိုအခုမြေပြင်မှာလှုပ်ရှားနေတာဆိုတော့တပ်မတော်ပဲရှိတယ်။တပ်မတော်ကလွဲပြီးကျန်တဲ့ခန္ဓာဆိုင်အဖွဲ့စည်းတွေဆိုတော့နေကိုလည်းမဆင်းနိုင်ဘူး။မြို့ထဲမှာတော့မလုံခြုံမှုမရှိဘူးဖြစ်နေတာပေါ့
။ဒီအဖွဲ့ဟာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့တနစ်ကာလအတွင်းဥဝေတင်းအပြင်တပ်မတော်သား6ယောက်ရဲတပ်ဖွဲ့ဝင်9ယောက်အကျဉ်းဦးစီးဝန်ထမ်း1ယောက်တိုက်အင်ဂျင်နီယာ1ယောက်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှုအပါအဝင်လောက်ဝခအရာရှိဆုံးယောက်ကိုလည်းဖမ်းဆီးထားပါတယ်ဒီလိုဖမ်းဆီးထိန်းသိမ်းထားတဲ့အထက်ကစစ်ဘက်နဲ့မသက်ဆိုင်တဲ့ရဲသားနှစ်ဦးကိုမနေ့ကလွှတ်ပေးလိုက်ပြီလို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်လိုက်ပါတယ်ဦးစိန်အောင်နဲ့မောင်သိန်းလင်းထွန်းတို့နှစ်ဦးကိုမတ်လအတွင်းဖြစ်ပွားတဲ့တိုက်ပွဲမှာတက်မတော်ယာယီကုန်းအနီးမှာဖမ်းဆီးထိန်းသိမ်းခဲ့တာလို့ AA ထုတ်ပြန်ချက်အရသိရပါတယ်သူတို့နှစ်ဦးကိုမနေ့ကချင်းပြည်နယ်ပလောက်ဝမြို့နယ်လက်ပံကိုင်းကြီးရွာရမိရပ်ပတွေထံလက်ပြောင်းပေးခဲ့တာလို့ဆိုပါတယ်အဲ့ဒီလိုလက်ပြောင်းပေးတာ၅ကြိမ်မြောက်ဖြစ်ပြီးပထမကြိမ်က9ဦးဒုတိယကြိမ်က12ဦးတတိယကြိမ်က25ဦးနဲ့စတုတ္ထကြိမ်မှာ17ဦးစုစုပေါင်း69ဦးကိုလွှတ်ပေးထားပြီဖြစ်တယ်လို့ AA ကထုတ်ပြန်ထားပါတယ်လက်ရှိ AA ဖမ်းဆီးထားသူအရေအတွက်ဘယ်လောက်ကြံတယ်ဆိုတာမသိရသေးပေမဲ့စစ်ဘက်နဲ့မသက်ဆိုင်တဲ့ရဲသားတွေကိုဖမ်းဆီးထိန်းသိမ်းတာမရှိတော့ဘူးလို့ညင်းဆိုထားပါတယ်